ဒီကနေ့ဂျင်းပါတဲ့ဂျပ်ဖြတ်ရွေးကောက်ပွဲမှာတော့ကချင်ချင်းရခိုင်နဲ့ရှမ်းစားတဲ့ပြည်내နဲ့တိုင်းတွေကမဲယုံနေမှာမဲပေးသူအရေအတွက်ဟာတိတိတသားရောင်းနေနေကြောင်းတပ်ဆိုင်ရာတာဝန်ရှိသူတွေနဲ့စောင့်ကြည့်လေ့လာသူတွေကပြောပါတယ်ပြည်내တော်တော်များများမှာတော့မဲပေးသူကသုံးဆယ်ရာခိုင်နှုန်းလောက်သာရှိနိုင်ကြောင်းခန့်မှန်းထားပြီးတော့ချင်းပြည်နယ်ဘက်မှာတော့ဒီထက်ပိုမိုများပြားတဲ့အခြေအနေမ ဒီနေ့ကျင်းပတဲ့ဓာတ်ပြရွေးကောက်ပွဲကိုပြည်နယ်၄ခုနဲ့တိုင်းဒေသကြီး၅ခုကလွတ်တော်အသီးသီးကလစ်လက်နေရာ၁၃နေရာအတွက်ကျင်းပနေတာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာ၂၀၂၀အထွေထွေရွေးကောက်ပွဲအတွက်လူထုသဘောထားကိုကြိုတင်ခန့်မှန်းနိုင်မဲ့ရွေးကောက်ပွဲအဖြစ်သုံးသပ်တာတွေရှိသလိုပြည်နယ်တွေမှာတော့ဒေသခံတိုင်းရင်းသားပါတီတွေကအနိုင်ရမယ်လို့ခန့်မှန်းပြောဆိုတာတွေရှိနေတာပါ။ပြည်နယ်တွေကမဲပေးသူအရေးအတွက်ဟာပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲတဲ့ယော်နေနေတယ်လို့ရွေးကောက်ပွဲကွန်ရှင်ကတာဝန်ရှိသူတွေနဲ့ဒေသခံစောင့်ကြည့်လေ့လာသူတွေကပြောပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့မဲပေးမှုအခြေအနေကိုစောင့်ကြည့်လေ့လာနေသူဒေသခံသတင်းတော့ကိုမရန်ကအခုလိုပြောပါတယ
်။ကျွန်တော်ကဆက်တလာရတော့အထိနေရုံတော်တော်ပတ်တယ်။လူရောတင်မလာကြအောင်ယုံနေမှာလည်းဆရာခန်းလုံးတော့ပဲလာပေးကြတယ်ဆက်တလာရတော့အထိက
ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကဥထုံးအောင်ခံကနေကိန်းနှစ်နာရီလောက်အထိမဲပေးသူတွေလာရောက်နေဆဲဖြစ်ကြောင်းပြောပါတယ
်။မနေ့ဆောက်လာရတဲ့အစ်ကိုအားလုံးဖွင့်တယ်ပေါ့နော်။ငယ်ငယ်ကလည်းဖွင့်တယ်ကျွန်တော်ဒီဖြစ်ပြီးတော့ဒီမဲပေးတဲ့လူတွေကတီတီငယ်အေးကျန်းကျန်းနဲ့မဲပေးနေတော့မဲပေါ့နော်။အဲမဲပေးတဲ့လူအစီအစဉ်ဆိုရင်တော့ဒီကျွန်တော်တို့၂၀၁၅ခုရွေးကောက်ပွဲမှာတော့အဲ့လောက်ပြီးတော့ကျွန်တော်မများဘူး။အဲဒါလည်းလောလောဆယ်ဖြစ်ပြီးတော့ပြီးတော့ပြီးနေပြီပါတော့။ဘလောက်လာပြီလေသူတွေခြေနေကြည့်ကြပြင်မှန်ကြတော့ညနေ2နာရီမျိုးသိချင်ကြတော့မှလည်းဒီအိုက်ကြမှာပဲအကြည့်ကြပြောနေတာ
ချင်းပြည်နယ်ဘက်ကအခြေအနေကိုတော့နေကင်း2နာရီကျော်မှချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကဦးလင်းကျော်ကအခုလိုပြောပါတယ
်ကျွန်တော်တို့ဘယ်ပိုင်းကွာပြောရမလဲခင်ဗျာမြို့ပေါ်နဲ့ကျွန်တော်တို့အကြီးအကဲရှိကြအောင်နော်ဘယ်ဘုံပါဆိုလို့ရှိရင်တော့ဟို50ရာခိုင်နှုန်းတော့ဒီချိန်ကြီးပေးပြီးမြို့ပေါ်တွေပါအဲကျင်းရွာတွေမှာဆိုလို့ရှိရင်တော့အခုချိန်80ရာခိုင်နှုန်းပြီးပေးပြီးတယ်အဲကျွန်တော်ကကျင်းရွာလည်းများတော့
ချင်းပြည်နယ်မှာတော့တံပက်လက်မှာပြည်သူ့လွတ်တော်အတွက်တနေရာမတူပီမှာပြည်နယ်လွတ်တော်အတွက်တနေရာလစ်လက်နေတာကြောင့်နှစ်မြို့နယ်မှာကျင်းပနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရသေးတော်မြို့နယ်မှာတော့ရွေးကောက်ပွဲကိုပုံမှန်ကျင်းပနေပြီးမဲဆန္ဒရှင်ရဲ့တဝက်လောက်လာရောက်မဲပေးထားကြောင်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကလက်ထောက်ညွှန်ကြားရေးမှူးဦးခမောင်ဦးကပြောပါတယ
်။အခုချိန်ကြီးတော့ဤကျမ်းပါခင်ဗျာ။အချိန်ကြီးခံမှန်းတော့တော့တဝက်ကျေရောတော့တဝက်လောက်တော့ရောက်ပြီလို့ခံမှန်းကြည့်တာပေါ့ဗျာဒါတော့အတိအကျကတော့ရှင်းပြထုတ်ပြမှာပြီမှာပါဒါတဝက်လောက်တော့ကျော်ပြီပေါ့ဗျာနော
်ရှမ်းပြည်နယ်လဲချမြို့နယ်ကအခြေအနေကိုတော့2010ခုနှစ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးဆိုင်ကျော်စီရကအခုလိုပြောပါတယ
်ကျွန်တော်တို့အမြင်မှာတော့မဲလာခဲတဲ့ဥယျာဉ်နည်းများနည်းတော့သလားလို့တင်းရအရာကရှိနေတယ်လူရမဲလာမထည့်ကြဘူးမထည့်ကြဘူးဆိုတော့လည်းအကြောင်းမျိုးမျိုးကြောင့်ပါတချို့ကလည်းတစ်ဖက်နိုင်ငံမှာအလုပ်သွားလုပ်တာတို့ရှိမယ်တချို့ကလည်းမဲချေဖို့စိတ်မဝင်စားတာရှိမယ်တချို့ကလည်းလာထည့်ပါတယ်ဆရာကြီးတချို့ကသူတို့နာမည်မပါလို့ဆိုတဲ့ဟာလည်းခက်မြတ်များဖြစ်နေတယ်ကြည့်ရမှာအခုရခိုင်နှုန်းရတွက်ရအောင်ရှိရင်ကျွန်တော်ထင်တာလေသုံးပုံသုံးပုံလောပဲလာထည့်အောင်မှာရှင်တယ်30ရခိုင်နှုန်းပေါ့40ရခိုင်နှုန်းအဲ့လောက်ကြားမှာပဲရှိမှာရှင်တယ်တချို့ကလည်းစပားရိတ်တိန်ချိန်တို့ပြောင်းမှုချိုးချိန်ဆိုတော့လေအဲ့မှာသူတို့ကအလုပ်ကနေပြန်လာမှပဲလာထည့်မယ်ဆိုတဲ့ဟာလည်းကြားပါလေခင်ဗျ
ရှမ်းပြည်နယ်မဲဆန္ဒနယ်မှာတော့အရင်ကလက်နက်ကိုင်အဖွဲ့အစည်းတွေကမဲဆန္ဒရှင်တွေကိုဖိအားပေးပြီးမဲထည့်ခိုင်းတာမျိုးရှိခဲ့ဘူးကြောင့်ဝေဖန်တာရှိခဲ့ပေမဲ့ဒီကနေ့မှာတော့ AACC ပဲရှိနေပါတယ်ဒီကနေ့ကျင်းပတဲ့ဂျာပြရွေးကောက်ပွဲကိုရန်ကုန်မန္တလေးမကွေးပဲခူးစကိုင်းစတဲ့တိုင်းဒေသကြီးတွေမှာလည်းကျင်းပခဲ့ပြီးဒီဒေသတွေမှာတော့လက်ရှိအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအသာစီးရနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်
ဒါကတော့တိုင်းရင်းနယ်မြေတွေမှာကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲတွေရဲ့အကြောင်းသတင်းတော်ကိုမိုးစောကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်